ပြပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လာဆောင်ငွေကိုတီရင်းကိုလွှဲပြောင်းမယ်ဆိုရင်လိုင်စင်ရဘန်တွေမှာလွှဲပြောင်းတာရောင်းချတာကိုယ်တိုင်တုံးဆွဲတာတွေ၂၁အတွင်းလွတ်လွတ်လပ်လပ်လောက်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကအမိန့်ထုတ်ထားပါတယ်။ဒါပေမဲ့ခွင့်ပြုထားတဲ့အချိန်တိုတောင်းတာရဲ့ဗဟိုဘဏ်ကတတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈ ဒီပားရောက်မြန်မာတချို့ကဗီအိုအေကိုပြောပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်းကပြောပြပါပါရှင်နိုင်ငံခြားကိုရောင်းဝယ်ဖောက်ကားတဲ့လန်စင်ရဘန်ကတဆင့်ပြည်တွင်းကိုလွှဲပြောင်းပေးပို့ထားတဲ့အလုပ်အခကိုကိုယ်တိုင်သုံးဆွဲတာတခြားသူကိုရောက်နာဘန်ကိုရောင်းချတာတွေဘဟုဘန်ကခွင့်ပြုထားပါတယ်ဒါပေမဲ့23ရက်အတွင်းမှာအပြစ်သက်ရောင်းရမယ်လို့အမိန့်ထုတ်တာပါ ပြပမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာတင်မောသားတွေကတော့ဘဟုဘန်ကတတ်မှတ်ထားတဲ့ဒေါ်လာတန်ဖိုးနဲ့ပြင်ပပေါက်ဈေးကွာဟနေတာကြောင့်ညွှန်ကြားချက်တွေအတိုင်းလိုက်နာဖို့ကမလွယ်ကြောင်း VOA
ကိုပြောပါတယ်ပြောတာချက်ပါတယ်တင်မောသားမှာမဟုတ်ပါဘူးစီဝါရုံနဲ့လို့လေကျွန်မတို့တို့ခါရောက်နေတယ်ငွေဈေးရဟိုအတင်ဈေးနဲ့ဟိုအတင်ဈေးကွာနေတာအဲ့ဒီဒီတော့ဘုံလုံးကတော့ဘာရှိငွေလေးရှိဆိုတာလေပုံမှန်တရားကြီးပဲပေါ့
ကမ္ဘာအနှံ့ကတင်မောလိုက်နေမှာလောက်ကင်နေတဲ့မြန်မာတင်မောသားကတုံးတောင်းတဲ့၄တောင်းကြမှာရှိမယ်လို့မြန်မာနိုင်ငံပင်လယ်ကူးတင်မောသားဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ကပြောပါတယ်။အများပြားဟာပြည်တွင်းလိုင်စင်ရဘန်တွေကတဆင့်လာတာတွေကိုလွှဲပေးကြပါတယ်။ ဒီပားရောက်မြန်မာတွေကတော့အရင်ကတည်းကဟွန်ဒီငွေလွှဲတွေကိုပဲအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကတည်းကဒီငွေလွှဲစနစ်တွေကိုအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနယ်စပ်ကငွေလွှဲလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်။ အခုဆိုရင်ဘဟုဘန်ကတတ်မှတ်ထားတဲ့ရင်းညွှန်းငွေလဲနှုန်းဟာအမေရိကန်ဒေါ်လာကိုနှစ်ထောင်တရာမှာပဲရှိပါတယ်ဒီကနေ့ပြင်ပပေါက်ဈေးမှာဒေါ်လာကို300ရာနဲ့၄တောင်ကျအကြအယောင်းဝယ်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်နိုင်ငံခြားကနေလွှဲပြောင်းလိုက်တဲ့ဒေါ်လာငွေတွေကိုဒေါ်လာအတိုင်းထုတ်ယူပြီးအပြင်မှာသုံးစွဲခွင့်ရှိတာလားဒါမှမဟုတ်တခြားအကောင့်တစ်ခုကိုတိုက်ရိုက်လွှဲပြ င်းလင်းလင်းသိနိုင်မှုဘိုးဘန်ကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ထိုင်းဘတ်ငွေဆိုရင်လည်းရင်းညွှန်းငွေလဲနှုန်းဟာတပတ်ကို58ကျပ်သာရှိပေမဲ့အပြင်မှာတပတ်ကို105ကျပ်လောက်အထိဈေးပေါက်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ်။ဒါကြောင့်လဲပြည်ပကရတဲ့လုခလစာကိုဘိုးဘန်ရဲ့ရင်းညွှန်းငွေလဲနှုန်းနဲ့အလဲခံရမယ့်ကိစ္စကိုတော့လူအတော်များများရှောင်ကြလိမ့်မယ်ဆိုပြီးပြည်တွင်းလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ။